တရုတ်နိုင်ငံရဲ့တရားနာမင်းအရေးချက်မှာကြာဆုံးခဲ့ရတဲ့မိသားစုဝင်တွေကသူတို့ခံစားခဲ့ရတာတွေကိုအတိအမှတ်ပြုပေးဖို့ဂျုံက၄ရက်အရေးချင်းရဲ့အရေးပါမှုကိုပြန်ပြီးတန်းတားပေးဖို့29နှစ်မြောက်ဖြစ်ပါလိမ့်မယ်နေ့လာချိန်မှာသမအရှိချင်းပင်ကိုတိုက်တွန်းခဲ့ကြပါတယ်တရုတ်နိုင်ငံမှာ1989ခုနှစ်ဂျုံက၄ရက်နေ့ကဒီမိုကရေစီထုတ်ဖော်ဆန္ဒပြသူတွေတရားနာမင်းရင်းမြစ်မှာအဖြစ်ခွင့်ခံရတာဖြစ်ပါတယ်လူပေါင်း1000ကျော်တည်ဆုံမယ်လို့ခန့်မှန်းကြတဲ့ဒီရေးချင်းနဲ့ပတ်သက်ပြီးတရုတ်နိုင်ငံမှာပုံမှန်လည်းမပြောရကြပါဘူးဘေကျင်းကတရားနာမင်းရင်းမြစ်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ဖို့အတွက်တရင်ခဏပတ်ကြာငင်းချမ်းစွာထိုင်တဲ့ပိတ်မှောက်ကြတဲ့ကျောင်းသားတွေဥဆောင်တဲ့ဆန္ဒပြမှုကိုဂျုံက၄ရက်နေမှာကွန်မြူနစ်ပါတီအာဏာပိုင်တွေကတန်ချက်ကာကွယ်နဲ့ဖြုတ်ခွဲခဲ့တာဖြစ်ပါတယ်လုံးဝ29နှစ်တန်းတက်လာတဲ့ဒေဆူအားကမှဒီကိစ္စအတွက်တောင်းပန်စကားမပြောခဲ့ကြောင်းတင်းနမင်မိခင်များခေါ်ဒီအရေးချင်းမှာတည်ဆုံးဖြစ်ရသူရဲ့မိဘတွေကဂျုံက၄ရက်နေမတိုင်ခင်တည့်ရက်လို့ဂျုံက၃ရက်နေဆဲနဲ့တမန်ရှိချင်းပင်စီစားပို့တာပါအမေရိကန်နိုင်ငံတိုင်းဌာနကလည်းတရုတ်နိုင်ငံတင်းနမင်ရင်းမြစ်မှာအကျံဖက်ထုတ်ခွင့်ခံရမှုတွေအမှတ်ရနေကြောင်းနဲ့တရုတ်ဆိုးရအနေနဲ့နိုင်ငံတကာကျင့်သုံးရမယ့်ကျင့်ဝတ်အတိုင်းနိုင်ငံသားအားလုံးအခြေခံရပိုင်ခွင့်တွေလေးစားဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းဂျုံက၃ရက်နေ့ကျင်းပကြေညာချက်တစ်စုံထုတ်ပြန်ပါတယ်